နှစ်နှစ်ကြာပြည်တွင်းစစ်တမ်းကြောင့်လူသားပြည်ဒုက္ခအကြက်တဲတုံ့ပြန်ရင်းနှီးနိုင်ငံမှာစီယူအရာဝင်ဆက်ဖက်တော်တွေကိုရပ်ဆိုင်းဖို့ဆော်ဒီအာရေဗျနိုင်ငံကိုအမေရိကန်နိုင်ငံသားဝန်ကြီးရက်စ်တီလဆန်ကတိုက်တွန်းလိုက်ပါတယ်။သူတို့အနေနဲ့နည်းနည်းပိုးပြီးနှိုင်းနှိုင်းချင်ချင်လုပ်ဖို့နဲ့စဉ်စားစားလုပ်ဖို့ကျွန်တော်တို့တိုက်တွန်းပါတယ်လို့ဝန်ကြီးတီလဆန်ကပြောပါတယ်။ဒီနိုင်ငံကိုပိတ်ဆို့ထားလိုက်တဲ့အကြောင်းဆော်ဒီအာရေဗျကပြီးခဲ့တဲ့လမှာပဲကြေညာထားတာပါ။အဲဒီလိုပိတ်ဆို့ထားတာကိုဖယ်ရှားပြီးလူသားဆန္ဒမှုအကူအညီတွေနဲ့ကုန်စည်တင်သွင်းတာတွေကိုခွင့်ပြုပြီးဆော်ဒီအာရေဗျကိုဖိအားပေးဖို့သမ္မတဒေါ်နယ်ထရမ့်ကညွှန်ကြားခဲ့ပြီးနှစ်ရက်ကြာပြည်နယ်နိုင်ငံပါရီမြို့မှာဝန်ကြီးဒေသဆန္ဒအဲဒီလိုပြောတာပါ။တိုက်ခိုက်တာတွေကိုချက်ချင်းရပ်ဖို့နိုင်ငံရေးဆွေးနွေးပွဲတွေကျန်လို့ဖို့နဲ့ရင်းမြင်လူမှုခန်းစားနေရတာတွေကိုအဆုံးသတ်ဖို့ဆက်ဆံသူအားလုံးကိုတောင်းဆိုတဲ့အစ်တစ်ခုကိုလည်းသမ္မတအင်ဂျီတော်ကတောက်ကြနေမှာထုတ်ပြန်ခဲ့ပါလေ။ဟူဒီတဘုံတွေကသူတို့ရဲ့မဟာမိအောင်ဖြစ်တဲ့အလီအဗ်ဒူလာဆလီကိုတတ်ပြလိုက်တာအပါဝင်ဆန္ဒမျိုးမှာနိုင်ငံရေးတိုက်ခိုက်မှုကိုရဲစစနှိမ့်ကုန်နေတာဆော်ဒီအာရေဗျနဲ့အာရဗ်စော်ဘွန်နာပြည်တော်စုနိုင်ငံတွေကိုဒုံးကျည်နဲ့ရရန်ကာကာပြစ်ခတ်တိုက်ခိုက်တာတွေကိုလည်းသမ္မတအင်ဂျီတော်ကပြစ်တင်ရှုတ်ချထားပါတယ်။